ကဲ့ပမောကဒေါက်တာဆောင်ဝင်းခင်ဗျာဒီကလေးတွေမှာစိတ်ကြောင့်ဖြစ်တဲ့ယောဂဝေဒနာတွေဖြစ်နေတဲ့အနေအထားဘယ်လိုရှိလဲဆရာ
ကလေးမှာလည်းလူကြီးတွေလိုပဲစိတ်ကြောင့်ဖြစ်တဲ့ဝေဒနာတွေအများကြီးရှိနေပါတယ်လူကြီးတွေတော့နည်းနည်းနဲ့ပေါ့လေစိတ်ကြောင့်ဖြစ်တဲ့ဝေဒနာတွေပေါ့ psychosis neurosis မျိုးစုံဖြစ်ပါအဲ့လိုပဲတာဝန်ရှင်အခြေအနေကြောင့်ဖြစ်တဲ့စိတ်ကြောင့်ဖြစ်တဲ့ဝေဒနာတွေလည်းတော်တော်များများတွေ့ရပါတယ်
ဟုတ်ကဲ့ဆရာကလေးတွေမှာစိတ်ကြောင့်ဖြစ်တဲ့ဝေဒနာတွေကမှအဓိကအရေးအကြီးဆုံးကိစ္စတွေဆိုရင်ဆရာရဲ့ဘယ်အချက်တွေကိုပြောမလဲ
စိတ်ကြောင့်ဖြစ်တဲ့ဒီနာကျင်ခိုက်ခဲဝေဒနာမျိုးလို့ဖြေရမယ်လို့ထင်ပါတယ်။အခုကျွန်တော်တို့ခြေခံဆေးရုံတွေမှာလည်းမကြာခဏတွေ့ရတဲ့အရာဖြစ်ပါ
။ဟုတ်ကဲ့ဆရာ။အဲ့ဒါဘာကြောင့်မလို့အဓိကဖြစ်ရလဲဆရာ
။အခုနေထိုင်စားသောက်ပုံပေါ်က lifestyle နဲ့ပြောင်းလာတဲ့ကျွန်တော်တို့ငယ်ရွယ်လို့မဟုတ်ကလေးတွေကလည်း stress ကစိတ်ပြည်စီမှုများလာတယ်ပေါ့နော်။ဆိုတော့မိုးလင်းရတယ်မိုးကြုတ်ကျူရှင်တဲ့ရတယ်ကစားမယ့်ချိန်မှလည်းမကစားရဘူး။အထူးသဖြင့်တိုက်ခန်းနေပိုင်းနဲ့နေတာများလာလို့ရှင်တယ်လမ်းပေါ်မှာပြေးသွားဆော့ကစားတဲ့အချိန်ကနေလာပါကဂျင်းနေပါလေကစားရတယ်ပေါ့နော်။ဒါနေတိုင်းစားသောက်မှုပုံစံအရလည်းခုကမိဘနဲ့ခွဲနေရတာလို့မိဘကနိုင်ငံခြားမှာနေတယ်ဒီလိုသက်တနာလေးတွေမျိုးစုံရှိတာပေါ့။အဲဒီခါကျတော့ဒီစိတ်ပီစီမှုကြောင့်လေးတွေမှာနာကျင်ခိုက်ခဲတဲ့ဝေဒနာလေးတွေပြတ်တတ်ပါ။ဟုတ
်ကဲ့ဆရာ။ဒါလည
်းဘိုင်းအောင်လည်းပေါ့။ဒီခါကျတော့လည်းခေါင်းကိုက်တယ်ပေါ့နော်။ကိုယ်ရည်စိတ်ခိုက်တဲ့သံလို့တွေနဲ့ကြာခဏလာတတ်တာသိရပါ။
ဟုတ်ကဲ့ဆရာ။အခုလိုဒီစိတ်မှာဖြစ်တဲ့ပြဿနာကြောင့်ဘလို့ဖြစ်ပြီးတော့အခုလိုမျိုးဒီနာကျင်ကြိုက်ခဲတာမျိုးဒီခန္ဓာကိုယ်မှာပြဿနာတွေတက်လာတယ်လဲဆရာ
။စိတ်နဲ့ရုပ်ဆိုတာကဆက်ဆက်နေပေါ့။စိတ်ထောင်းကိုကြည်ဆိုတဲ့စကားတော့ရှိသေးတာပေါ့နော်။ကလေးမှလည်းစိတ်ပြည်စုံများလာတဲ့စိတ်နှောင့်ယှက်ဖြစ်တယ်။အဲဒီခါကျသူ့မှလည်းထွက်ပေါက်တစ်ခုအနေနဲ့ခံဆောင်တာတော့မဟုတ်ဘူး။သူတို့တကယ်ခံစားရတာပေါ့နော်။ကိုယ်လက်တွေကြိုက်တဲ့အဆင်းမြင့်တွေကြိုက်တဲ့ပိုင်နာတွေခေါင်းကြိုက်တယ်ပေါ့။အဲလိုလက္ခဏာမျိုးတွေနဲ့မစားခဏဖြတ်တတ်တာရှိပါလား။ဒါမဲ့ကြိုက်ခဲတဲ့နာကျင်တဲ့ပျော်တိုင်းနဲ့စိတ်ကြောက်မဲ့လို့တော့အပြင်းထန်ဆုံးချလို့မရဘူးပေါ့နော်။ကျွန်တော်တို့အနေနဲ့ကြည့်ရတဲ့လက္ခဏာလေးတွေရှိပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အဲ့ဒီခွဲနေတဲ့လက္ခဏာလေးတွေရှင်းပြပေးပါလားဆရာ
။အထူးသဖြင့်ဆိုင်းနာတယ်ဆိုလည်းတကယ်ခန္ဓာကိုယ်ထဲမှာဖြစ်တဲ့ဥတည်းရောင်တာတို့အစာရင်ရောင်တာဘာမှပုံမှုဆိုတာကြည့်ရတော့ပေါ့။ဥမာဆိုင်းနာတာမှလည်းဘက်ကအလေဘက်မှာပုံနာလေးလေးဒီပြင်ဥတည်းရောင်လို့ပါဆိုဘေးဘက်မှာနာတာပုံများတယ်ပေါ့ဗျာ။အလေမှာနာတာတော့ဒီပြင်အကြောင်းနဲ့အများကြီးဖြစ်နိုင်တယ်အဲ့ဒီမှာအကြောင်းတစ်ကြောင်းကစိတ်ကြောင်းပေါ့နော်အဲဒီလိုသူ့ရဲ့သက်ဆိုင်ရာလက္ခဏာလေးတွေရှိပါတယ်တခုမှားကျင်တာတော့ရုပ်ပိုင်းဆိုင်ရာလက္ခဏာကိုမတွေ့တာနဲ့ဒါစိတ်ကြောင်းမဖြစ်တာပဲအဲ့လိုလို့သတ်မှတ်လို့မရပါဘူးကျွန်တော်တို့မှလည်းဒီကလေးမှာဒီစိတ်ပြည့်စုံမှုဆိုင်ရာပြဿနာပါရှိတယ်ဆိုတာကိုပေါ်လာအောင်မင်းကြည့်ရပါဟိုတချို့ကြောင့်လည်းတစ်ခါလေကြာလို့ရှိရင်တစ်ချိန်လုံးခဏလို့ကြောင်းတဲ့နေရတာကျူရှင်တဲ့နေရတာ stress ရှိတယ်တချို့ကလေးကကြာတော့လည်းတန်းထဲမှာအမှတ်ကြီးကောင်းနေတယ်နောက်တစ်ချိန်မကောင်းအောင်ဆိုရင်လည်းအမိဘတွေကလည်းအများနဲ့ပထမရကျင်တယ်ပေါ့ဒီခေတ်မှာပထမရဖို့ကလည်းတိတ်ပြီးတော့ရွယ်လာတဲ့ကိစ္စမဟုတ်ဘူးသူပြင်တန်းငယ်လေးပုံခက်လေးပေါ့နော်အောက်ကမြင်တဲ့ခုချိန်ငယ်တာနဲ့အမှားကျော်သွားမယ်ပေါ့နော်ဒါမျိုးတွေရှိတာအဲ့တော့ဒါကိုအချိန်နည်းမျိုးသူတို့ maintain တုံးဖို့လိုနေသလားပေါ့နောက်တစ်ခုကလည်းနောက်ထပ် clean ငယ်လေးတယောက်ဝေးလာတယ်ပေါ့နော်အဲ့ကြတော့လည်းတဘာဝအပြင်တော့အဖေနဲ့အမေကငယ်ဟိုဖို့ကျူးဆိုင်တာပေါ့အဲ့ဒီကမှယဉ်နေရတစ်ချိန်လုံးတယောက်တည်းကျူးဆိုင်နေရခံရတဲ့ကလေးကြီးကပိုင်းနာတယ်လို့ခေါင်းခိုက်တာကိုဖြစ်လာတတ်တယ်။အဲကြလို့ရှိရင်ကျွန်တော်တို့ကမိဘတွေလည်းရှင်းပြပေါ့။ဆိုလိုတာရုပ်ပိုင်းဆိုင်ရာယောဂမဟုတ်တဲ့စိတ်ယောဂလို့သတ်မှတ်လို့မရပါဘူး။ကလေးမှာဖြစ်နေတဲ့စိတ်ပိုင်းဆိုင်ရာအခြေအနေဘာရှိသလဲဆိုတာကိုကျွန်တော်တို့မေးဖို့လိုတယ်ဆိုတဲ့အကြောင်းဖြစ်ပါတ
ယ်။ဟုတ်ကဲ့ဆရာ။
လောလောဆယ်ရင်ဒီတက်ခွဲစံသက်တာတို့တက်မှတ်ရိုက်တာတို့လည်းလူဝင်လောက်ပါတယ
်။ဟုတ်ကဲ့ဆရာ။အခုလိုမျိုးစိတ်ပိုင်းဆိုင်ရာပြဿနာတွေကြောင့်ပေါ့နော်။ဒီဝေဒနာတွေမဖြစ်လာအောင်ဘလို့ကောက်ွယ်နိုင်လဲဆရာ
ဟုတ်ကုသမှုကိုကျွန်တော်ရင်ပြောပြရသေးပါတော့
ဟုတ်ကဲ့
အဲ့တော့စိတ်ပိုင်းဆိုင်ရာဖြစ်တဲ့အတွက်ကြောင့်ကျွန်တော်ကစိတ်ပိုင်းဆိုင်ရာကုသမှုကအဓိကလိုတယ်ပေါ့ဟောတစ်ချက်လက်ခံထားဖို့ကသူတို့စီလိင်ညာဟန်ဆောင်နေတာမဟုတ်ဘူးတကယ်ခံစားရတာဆိုတာကိုဆရာဝန်ဘက်ကကောမိဘတွေဘက်ကလက်ခံမှုလိုပါတယ်သူတို့ကစိတ်ပိုင်းကိုခန္ဓာကိုယ်လက္ခဏာပုံစံနဲ့ပြတဲ့စိတ်ပိုင်းဆိုင်ရာယောဂများတာဖြစ်ပါအဲ့ဒါကြောင့်မလို့ကလေးကိုဟာညာမနေနဲ့လိင်မနေနဲ့အမမဟုတ်လို့မပြောရပါဘူး။ကျွန်တော်အနေနဲ့သူ့လည်းယောဂနာမည်လေးတစ်ခုတက်ပေးလိုက်တော့ဥမာပြအာယုံကျော်အားနေတယ်၊ကျော်အားနေတယ်စသဖြင့်နာမည်တက်ပေးပြီးတော့မှသူ့အတွက်အန္တရာယ်မဖြစ်တဲ့ဆေးမျိုးပေါ့နော်။ဥမာဖြင့် B1 လို့ B6 လို့ B12 လို့တွဲထားတဲ့ဆေးမျိုးတွေပြလိုက်ရတယ်။နောက်တကယ်နာလာတဲ့ခါကျလို့ချင်းဥမာရေဆူနေတဲ့အဲ့လိုဗီတာမင် C ဆေးပြားလေးမျိုးပေါ့။ပေးလိုက်ချင်ပြင်နာလာရင်ဒါလေးစိန်ပြီးတောက်လိုက်ဆိုတော့သူ့လည်းသူ့လိုချင်တဲ့ကျူးဆိုင်မှုတွေရပါလေ။တကယ်တော့တကယ်သာခန္ဓာကိုယ်ကနာကျင်ခိုက်ခဲနေဒီဗီတာမင်ဆေးပြားနဲ့ဘာမှကြံကောင်းစရာအကြောင်းမရှိဘူးနော်အဲလိုတစ်ဖက်ကလည်းကျွန်တော်ကဘာလို့ပြရလဲဆိုဒီကလေးရဲ့သူခံစားနေရတဲ့ပြဿနာကိုလည်းဖြေရှင်းပြရ ကလေးကြောင်းနေပဲဇက်တိုက်တဲ့နေရာလဲကလေးကနားတဲ့အချိန်တော့ကစားတဲ့အချိန်တော့မရှိဘူးမန္တီလူမျိုးမှဆိုကျွန်တော်ကမိဘကိုလည်းနားလဲအောင်ကြောက်ကြပြရတယ်အဲ့လိုပဲပထမမြေရန်ရနေတယ်မရမယ့်ကလေးကြလဲတခါကြီးကဘယ်လိုပြောပြရလဲဆိုအိုးသမီးကတော့ကြိုးစားတာပဲစားတော့တော်တာပဲဒါပေမဲ့သမီးကပထမမရတာမှာသမီးကအာရုံရောအနေနဲ့ရောဂါရှိတယ်ဒါကြောင့်မရတာမရလဲသမီးစိတ်မပူနဲ့ အဲ့လိုမျိုးပြောပြလိုက်ရင်သူအနေနဲ့စိတ်လက်အေးချမ်းသွားတာပေါ့နော်ဆိုတော့စိတ်ပန်းဆိုင်အပြည့်အစုံကြွသွားတော့ဒီယောဂလည်းတက်တာသွားတဲ့အပြင်သူရရင်လည်းသူ့အတွက်ကပြဿနာမဟုတ်တော့ဘူးတရားလည်းပြဿနာမဟုတ်တော့ဘူးနော်ဒီလိုမျိုးလေးတွေခေါင်းသွားတာလေးရှိပါတယ်အဲ့တော့ကျွန်တော်ဘက်ကလည်းဟိုကာဝေးရင်းနဲ့ပတ်သက်လို့ပြောရရင်တော့မိဘတွေကိုနားလည်ဖို့ဆိုတာကကလေးဆိုတာကလူကြီးလိုပဲရုပ်ပန်းအ ဒီဘာတွေလောဘဇောနဲ့ပဲတခါတည်းတစ်ချိန်လုံးမပြတ်တန်းလောက်ကြီးပဲလုံနေရတဲ့စာရွက်ဖတ်နေရဆိုတာလည်းဖြစ်တဲ့ဟုတ်ကဲ့တန်းနိုင်ရင်ဒီမိဘနဲ့သာသမီတွေကြားထဲမှာညတာတဲ့ကြီးစုဆောင်ချမှုလုပ်ဖို့လိုတယ်မိဘချင်းချင်းနဲ့ဆင်ပြေပြေရှိဖို့ကောင်းတယ်ပေါ့နော်တချို့
ဒီပါတယ်ခေါင်းထဲမှာရှိဖို့လိုပါတယ်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစိတ်ကြောင့်ကလေးတွေမှာဖြစ်ရတဲ့ယောဂဝေဒနာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုစိတ်ပန်းဆိုင်ရာဖြစ်တယ်ဆိုရင်လည်းဘာကြောင့်ဖြစ်နိုင်တယ်လဲဆိုတော့အကြောင်းအရာကိုရှာဖို့လိုပါတယ်တခါလေကြတော့ဒီလိုကလေးမျိုးပဲနေရာနှံ့ကိုသွားပြဆရာနှံ့ကိုပြပြီးတော့စမ်းသပ်မှုမျ